နိုင်ငံပေါင်း90ချက်မနည်းမှာပြန့်နှံ့ဖြစ်ပွားရဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုဟန်တာတိုက်ချက်ရေးဆွေးနွေးကြဖို့အတွက်ကိုတော့ G7လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကဗန်နာယုံကြီးဒီနေ့ပြဆိုကြဖို့ရှိပါတယ်။ကြောင့်ကိုရီးယားသမ္မတမွန်ဂျေအင်ကသူ့နိုင်ငံမှာလိုအပ်နေတဲ့စေဝါအကူအညီတွေနဲ့ကိုရိုနာကူးစက်မှုတွေကြောင့်နေအိမ်တွေထဲမှာပဲနေနေကြ ဒုတိယအများဆုံးကူးစက်ခံရတာဖြစ်ပါတယ်။ဒီနေ့နောက်ဆုံးရရှိတဲ့စီးရင်အရာကူးစက်ခံရတဲ့သူ 9,000 နီးပါးရှိနေပါတယ်။ကမ္ဘာတစ်ပတ်ကူးစက်ခံရသူကတော့ 9,000 ကျော်နဲ့သေဆုံးသူ 3,100 ကျော်ရှိနေပြီးအများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။ကူးစက်ပြန့်ပွားမှုအဆိုးရွားဆုံးနိုင်ငံတွေကတခုဖြစ်တဲ့အီရန်နိုင်ငံကိုတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကျွမ်းကျင်ပညာရှင်တွေရောက်ရှိနေပြီးဒေသခံဆေးဘက်ဝန်ထမ်းတွေနဲ့အတူကူးစက်မှုတွေထိန်းချုပ်နိုင်အောင်ကူညီပေးနေပါတယ်။ဗြိတိန်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကလည်းအီရန်ကိုလိုအပ်တဲ့ထောက်ကူပစ္စည်းတွေပို့ပေးမယ့်အကြောင်းကိုကြေညာထားကြပါတယ်။ကူးစက်မှုအများဆုံးရှိနေတဲ့တရုတ်နိုင်ငံမှာကူးစက်တဲ့နှုံချဆင်းလာပေမဲ့လို့ဒီကမ္ဘာတခြားနေရာတွေကိုပြန့်နှံ့ကူးစက်မှုတွေပိုးပြီးတော့များလာနေတာကြောင့်ဒီဗိုင်းရပ်စ်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်အောင်ကမ္ဘာနိုင်ငံအားလုံးကဝန်ဝန်ကြိုးပမ်းကြရလိမ့်မယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်မရှိအလွယ်တကူစစ်ဆေးနေနိုင်ပါပြီ။ဒီလိုစစ်ဆေးနိုင်တဲ့စင်တာတွေကိုစိုးမျိုးတော်တဝန်းနဲ့တခြားမျိုးကြီးတွေမှာဖွင့်လှစ်ပေးထားပြီးတော့စစ်ဆေးလိုတဲ့သူတွေအနေနဲ့အဲ့ဒီစင်တာတွေကိုတွားပြီးကိုယ်ကားပေါ်ကနေပဲအောက်ကိုဆင်းစရာမလိုပဲ Fathers ကိုကူးစက်ခံထားရတာရှိမရှိဆိုတာကိုစစ်ဆေးသိရှိနိုင်ပါရဲ့ရှင်။